မြန်မာရေးနဲ့ပတ်သက်ပြီးတော့ဩဂုတ်လကလွန်နေကောင်စီမှတကားပိတ်ဆွေးနွေးခဲ့ပြီးတဲ့နောက်ပိုင်းစက်တင်ဘာလမှာအမေရိကန်ပြည်ထောင်စုကနေပြီးတော့အလက်ကျဥက္ကဋ္ဌတာဝန်ယူတဲ့အခါမှာလည်းမြန်မာရေးကိုစိုးရိမ်မကင်းရှိနေစေဖြစ်တဲ့အတွက်ကြောင့်မလို့အရေးယူဆောင်ရနိုင်ဖို့ကုလသမဂ္ဂလွန်နေကောင်စီအနေနဲ့ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်နစ်ကီဟေးလီကတင်းတော်တွေကိုအင်္ဂါနေ့တုန်းကပြောလိုက်ပါတယ်ဒီအကြောင်းပြေဆုံးကိုကိုဇော်ဝင်းနိုင်ကဆက်ပြီးတော့ရှင်းပြပါလိမ့်မယ်
အခုလကကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အလဲကျဥက္ကဋ္ဌအဖြစ်ဒီတိန်ကတာဝန်ယူခဲ့စဉ်ကမြမအရေးကိုတကားဖွင့်ဆွေးနွေးခဲ့ပြီးတဲ့နောက်စက်တင်ဘာလမှာအမေရိကန်ပြည်ထောင်စုကအလဲကျဥက္ကဋ္ဌတာဝန်ယူတဲ့အခါမှာလည်းလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကမြမအရေးကိုအထူးစိတ်ဝင်စားမှုရှိနေတာကြောင့်ဆက်လက်ဆွေးနွေးတော့ဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကအင်္ဂါနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်
When it comes to Burma, you know, it's one that really if you talk to any Security Council member,It is extremely concerning.
လုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတိုင်းကိုမြန်မာနိုင်ငံအကြောင်းပြောတဲ့အခါတိုင်းအလုံးကအထူးစိုးရိမ်ကြတာကိုတွေ့ရပါတယ်။တခြားနိုင်ငံတွေနဲ့ဆိုင်တဲ့ကိစ္စရပ်တွေမှာဆိုရင်ကျမတို့အချင်းချင်းကြားဆွေးနွေးကြတယ်။ပြီးတော့သက်ဆိုင်ရာအစိုးရကိုကျမတို့စကားပြောတယ်။ပြီးတော့ရှေ့လုံဆရာရှိတာတွေကိုဆက်လုပ်ကြပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကတော့အစိုးရကိုယ်တိုင်ကပြဿနာရှိတယ်ဆိုတာကိုငြင်းဆိုနေတုန်းဖြစ်ပါတယ်။စစ်တပ်ကလည်းသူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုတာဝန်ခံဖို့တာဝန်ယူဖို့ငြင်းဆန်နေတုန်းဖြစ်ပါတယ်။ဒါကြောင့်ကျမတို့ကမြန်မာနိုင်ငံဟာအရေးတကြီးကိုင်တွင်ရမယ့်ပြဿနာရှိတဲ့နိုင်ငံလို့သတ်မှတ်ထားဆဲဖြစ်ပါတယ်။ဒီအချိန်ဒီမှာပဲမြန်မာနိုင်ငံတွင်းမှာစစ်တပ်ရဲ့လူခွေချိုးဖောက်မှုအခြေအနေတွေကိုစုံစမ်းဖော်ထုတ်ဖို့ကြိုးပမ်းကြတဲ့သတင်းတောင်နှစ်ယောက်ဟာလည်းမနေ့ကပဲထောင်ဒဏ်9နှစ်စီအပြစ်ပေးခံခဲ့ကြရပါတယ်။ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်လို့လုံခြုံရေးကောင်စီအနေနဲ့ပိုပြီးကြေကြေလောင်လောင်ပြောဆိုရမှာပါ။အခြေခံအဖြစ်တော့အမှန်တရားကိုထုတ်ဖော်ပြောဆိုကြလို့သူတို့နှစ်ဦးထောင်ချခံခဲ့ရတာဖြစ်ပါတယ်
။နိုင်ငံတော်လျှော့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆက်ကျက်တင်ခံထားရတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကစက်တင်ဘာလ3ရက်နေ့မှာပြစ်မှုထင်ရှားတွေ့ရှိပြီးထောင်ဒဏ်9နှစ်စီချမှတ်လိုက်တဲ့အပေါ်သတင်းတောက်နှစ်ဦးတို့ဟာသူတို့တာဝန်ကိုထမ်းဆောင်တဲ့အတွက်အရေးယူခံရတာဟာမြန်မာအစိုးရအပေါ်စိုးရတဲ့အမဲဆက်ထင်စေတဲ့အကြောင်းနဲ့သူတို့နှစ်ဦးကိုချင်းချက်မရှိအများဆုံးလွတ်ပေးဖို့တာမချင်းနီကီဟေဒီကတင်းလာနေကထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်ကုလသမဂ္ဂကတင်သွင်းတဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးကြားပြအစီရင်ခံစာနဲ့အမေရိကန်နိုင်ငံသားရေးဌာနကရိုဟင်ဂျာပြည်ပခစုံစမ်းရေးကော်မရှင်တို့ကထုတ်ပြန်တဲ့အစီရင်ခံစာဟာတူညီပြီးဒီအစီရင်ခံစာနှစ်ခုစလုံးဟာအင်မတန်ဆိုးဝါးကြောင့်လဲတာမတ်ဂျီနီကီဟီလီကပြောပါတယ
် The US report does mirror the UN report quite a bit and both are horrible and both have
American အစီရင်ခံစာနဲ့ကုလသမဂ္ဂရဲ့အစီရင်ခံစာဟာတူပါတယ်အဲ့ဒီအစီရင်ခံစာနှစ်ခုစလုံးဟာအင်မတန်ဆိုးရွားပြီးအစီရင်ခံစာထဲမှာတင်ပြထားတဲ့အထောက်အထားတွေဟာလည်းလူတွေကိုစိတ်ထိခိုက်စေတဲ့အချက်လက်တွေပါဝင်ပါတယ်အဲ့ဒီလိုအခြေအနေတွေကြောင့် American ပြည်ထောင်စုတစ်ခုတည်းတည်းမဟုတ်ဘဲလူကြိုရေးကောင်စီတစ်ခုလုံးကမြန်မာနိုင်ငံရဲ့အခြေအနေတွေကိုမီးမောင်းထိုးတင်ပြကြမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေဟာအင်မတန်ဆိုးရွားနေတယ်။အဲ့ဒီလိုဆိုးရွားတဲ့အခြေအနေတွေဖြစ်ပေါ်ခဲ့တဲ့ဆိုတာကိုမြန်မာအစိုးရနဲ့စစ်တပ်တို့ကလက်ခံပြီးအတိအမှန်မပြုတ်မချင်းပြည်လည်မှာမဟုတ်ဘူးဆိုတာကိုသဘောပေါက်လက်ခံလာအောင်လှုပ်ဆောင်သွားမှာပါ
။မြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုတွေအမေရိကန်ကထပ်မံချမှတ်မဲ့အလားအလာနဲ့ကုလသမဂ္ဂလူညွန့်ရေးကောင်စီရဲ့အရေးယူမှုလှုပ်ဆောင်မဲ့အလားအလာတွေကိုအလဲကျဥက္ကဋ္ဌဖြစ်တဲ့သာမတ်ကြီးရဲ့သဘောထားကိုမေးတာမှာတော့
When it comes to your question on sanctions, the U.S., you know, obviously the report needs to come out first, and then we'll see what actions happen after the fact.
American people also need to be able to get a lot of people 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 to get a lot of people. If you don't have a lot of people to get a lot of people to get လုံခြုံရေးကောင်စီတွင်းမှာဆိုရင်လေမြမအရေးကိုလူတိုင်းကစိတ်ဝင်စားပြီးဆွေးနွေးလို့စိတ်ရှိနေတာကြောင့်ရှေ့ဆက်ဘာလုပ်ကြမလဲဆိုတာကိုကျမတို့ထပ်ပြီးဆွေးနွေးသွားရမှာဖြစ်ပါတယ်
အမေရိကန်နိုင်ငံရဲ့ဌာနရဲ့အစီရင်ခံစာဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့စစ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာ1024ဦးတို့ကိုအတွေ့အကြုံရှိတဲ့နိုင်ငံတကာလူ့ခွင့်ရေးစုံလမ်းရေးမှုတွေကတွေ့ဆုံမေးမြန်းခဲ့တာပါဒီအစီရင်ခံစာကိုနိုင်ငံရဲ့ဌာနကတုံ့တက်နေသေးရှိပြီးမကြာခင်ထုတ်ပြန်မှုရှိတဲ့အကြောင်းနိုင်ငံရေးဌာနကပြီးခဲ့တဲ့သတင်းပတ်အတွင်းပြောပါတယ်စက်တင်ဘာလ12ရက်နေ့မှာတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကမြန်မာနိုင်ငံအစီရင်ခံစာကိုအထွေထွေညီလာခံမှာတင်သွင်းမှုရှိပါတယ်ဇခန်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဆက်လက်ငင်းဆန်နေဆဲဖြစ်တဲ့အပြင်မကြာသေးခင်ကကျင်းပတဲ့လူမျိုးရေးကောင်စီဆွေးနွေးပွဲအတွင်းမှာလည်းကုလသမဂ္ဂဆိုင်ရာမြန်မာတာမတ်ကြီးကဇခန်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တာတွေကိုငြင်းဆိုခဲ့တာကြောင့်ဒီကိစ္စဟာပျောက်ကွယ်သွားမှာမဟုတ်ပဲလူမျိုးရေးကောင်စီမှာဆက်လက်ဆွေးနွေးမှာဖြစ်တယ်လို့တာမတ်ကြီးဟီလီကပြောကြားခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံပေါ်အရေးယူရေးကိစ္စနဲ့ပတ်သက်လို့တော့အပြောနိုင်တယ်မဟုတ်ဘဲလူမျိုးရေးကောင်စီအနေနဲ့လက်တွေ့ကြတဲ့ဆုံးဖြတ်ချက်မျိုးချရလိမ့်မယ်လို့လည်းတာမတ်ကြီးနီကီဟီလီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ။